Gaza ကမ်းမြောင်ဒေသမှာယာယီအပြစ်ခတ်ရစေးနဲ့ပါလက်စတိုင်းရဲသားတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေတိုးမြှင့်ပေးနိုင်မှုအတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအီဂျစ်နဲ့ခါတာကခေါင်းဆောင်တွေကိုဒီကနေ့ပဲတွားရောက်တွေ့ဆုံခဲ့ပါတယ်။ဝန်ကြီးဘလင်ကင်ရဲ့ခီးစဉ်မှာအီဂျစ်သမ္မတအဗ်ဒူဖယ်လ်ဒါ SCC နဲ့ခိုင်ရိုမြို့မှာတွေ့ဆုံခဲ့သလိုခါတာဇော်ဘွားရှိတ်ထမင်ဘက်ဟာမတ်အယ်ဒနီနဲ့ခါတာဝန်ကြီးချုပ်မိုဟာမက်ဘင်အဗ်ဒူလာအယ်ဒနီတို့ကိုလည်းတွေ့ဆုံမှုအတွက်ဒူဟာမြို့ကိုတွားရောက်မှာလည်းဖြစ်ပါတယ်။အမေရိကန်အီဂျစ်နဲ့ခါတာတို့ရဲ့ဂျာဝင်ဆစ်ဆက်ပေးမှုနဲ့ယာယီအပြစ်ခတ်ရစေးအဆိုပြုချက်မှာရဲတပ်တစ်ပတ်များစွာကြာအောင်တိုက်ပွဲတွေခိတရန်နာပေးဖို့နဲ့ဂါဇာမှာရှိတဲ့ဟာမတ်တို့ကိုဖမ်းဆီးထားတဲ့ဒဇာဂန်တွေကိုပြန်လွှတ်ပေးရလို့ပါဝင်ပါတယ်။အမေရိကန်ရဲ့ခိုင်မာပြီးဆွဲဆောင်မှုရှိတဲ့အဆိုပြုချက်ကိုဟာမတ်တို့ကိုလက်ခံမှုအတွက်အီဂျစ်နဲ့ခါတာတို့ကတွန်းအားပေးခဲ့တယ်လို့လည်းအမေရိကန်နိုင်ငံသားဌာနအကြီးအကဲအရာရှိတူကသတင်းတောက်တွေကိုပြောပါရယ်ဝင်ကြီးဘလင်ကင်ဟာအစ္စရေးနဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ဒေသတွေကိုလည်းသွားမှာပါခီးစဉ်အစမနေ့ကဆော်ရီအာရေဗျာကိုသွားရောက်ခဲ့ရမှာတော့ဆော်ရီအင်ရှစ်မင်းသားဝင်ကြီးချုပ်တို့နဲ့တွေ့ဆုံခဲ့ပြီးတော့ဂါဇာမှာဖြစ်နေတဲ့အခြေအနေတွေကိုညှိကုန်းချုပ်နိုင်မှုအတွက်ညှိနှိုင်းဆွေးနွေးခဲ့တယ်လို့လည်းနိုင်ငံသားဌာနကပြောပါရယ်